င်္ဂလာပါရှင် VOA အမေရိကန်တိုင်းရဲ့2020ပြည့်နှစ်ဇန်နဝါရီလ9ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ကြပါရရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးထိမှမှုတွေကြုံနေရတဲ့အီရန်နိုင်ငံဘက်ကအလျှော်ပေးသွားပုံရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့မိန့်ခွန်းမှာပြောဆိုထားပါတယ်။မကြာခင်မြန်မာနိုင်ငံကိုလာမယ့်လို့သတင်းထွက်နေတဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်တွင်နိုင်ငံရဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးဖြစ်မယ်လို့မျှော်လင့်ရပါတယ်။ဒီလိုတစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတရုတ်သမ္မတရှီချင်းပင်ရဲ့မြန်မာပြည်ခရီးစဉ်အတွင်းစီးပွားရေးဆိုင်ရာသဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိကြောင်းစီးပွားကုသဝန်ကြီးကအခုလိုအတည်ပြုပါတယ်
။တရုတ်သမ္မတကြီးနဲ့အဖွဲ့ရောက်မယ်ပေါ့။အပြန်လာနားလည်မဲ့စာချုပ်ကတော့ထိုးကြတာပေါ့လေ။တရုတ်ဘက်ကအင်္ဂါတို့ကုန်စည်တွေဝယ်တဲ့မှာသူရဲ့ဒီကန်တမတ်ကြီးက
ပြည်ထောင်စုဝန်ကြီးဒေါက်တာတန်မြင့်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။ငြိမ်းချမ်းရေးဆွေးနွေးကြမယ်ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကအစိုးရကတီးခြားဆွေးနွေးမယ်ဆိုပေမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတပ်ပေါင်းစုသာဆွေးနွေးမှာဖြစ်တဲ့အကြောင်းပြောနေပါဗျ။ထိုင်းနိုင်ငံသားတွေရဲ့ကိုယ်ပိုင်အသေးစားလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုနေကြတဲ့နိုင်ငံခြားသားတွေကိုထိုင်းနိုင်ငံရဲ့အလုပ်လုပ်ခွင့်ဆိုင်ရာကန့်သက်စီမင်းအရာစတင်ပြီးတော့အရေးယူတော့မှာဖြစ်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်တပ်ဖွဲ့တွေချေဆိုက်ထားတဲ့အီရန်နိုင်ငံကစစ်ကမ်းတစ်ခုကိုအီရန်နိုင်ငံကပက်ထိန်တန်မစ်ဆိုင်းတုံးတရားစင်ကျော်နဲ့ပစ်ခတ်ခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နိုင်ငံကိုမင်ကွန်းပြောရမှာအီရန်ဘက်ကအလျှော်ပေးသွားပုံရတဲ့အကြောင်းပြောလိုက်ပါတယ်။ကြိုတင်ပြင်ဆင်မှုတွေသတိပေးစနစ်တွေကြောင့်အမေရိကန်နဲ့အီရန်တပ်ဖွဲ့တွေအသေးပြောက်မရှိခဲ့ကြောင်းနဲ့ထိခိုက်ပျက်စီးမှုနေပါတဲ့အကြောင်းပြောဆိုထားတာပါ။အများအယုံဆက်ခံခဲ့ရတဲ့သမ္မတရဲ့မင်ကွန်းမှာတော့အီရန်ရဲ့တက်ခတ်မှုကိုစီးရီးအရာတုံ့ပြန်မှုမပြောခဲ့ပေမဲ့အီရန်နိုင်ငံရဲ့စီးပွားရေးထိနာနေတဲ့ပိတ်ဆို့တန်းခတ်ရေးရမှုတွေကိုနောက်ထပ်တိုးမြင့်ချမှတ်သွားမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။ယူရန်နိုင်ငံကကုတ်စ်အထူးတပ်ဖွဲ့တမူကာဆန်ဆူလမနီကိုအမေရိကန်ကတုတ်တင်ခဲ့တဲ့အပေါ်လက်တုံ့ပြန်မဲ့အကြောင်းယူရန်ခေါင်းဆောင်တွေကတိပြုခဲ့ပြီးတဲ့နောက်ယူရန်နိုင်ငံကစစ်ကမ်းတွေကိုယူရန်ကမစ်ဆိုင်းတုံးတွေနဲ့ပစ်ခတ်ခဲ့တာပါ။ယူရန်ထိတ်တန်းတမူကိုတော့အကြမ်းဖက်မှုတွေကိုစီစဉ်နေသူတူဖြစ်သတ်မှတ်ပြီးသမ္မတထရန့်ကတုတ်တင်ရှင်းလင်းမှုအမိန်ပေးခဲ့တာဖြစ်ပါတယ်။American to the Mara Mike Pence နိုင်ငံခြားရေးဝန်ကြီး Mike Pompeo ကာဝေးဝန်ကြီး Mark Esper နဲ့စစ်ပတ်ဆိုင်ရာထိတ်တန့်ခေါင်းဆောင်တွေချမ်းပြီးအင်ဗျူရိုမှာပြောကြားခဲ့တဲ့မင်ကွန်းမှာတော့အရှိလေပိုင်းရေးရတွေနဲ့ပတ်သက်လို့မြောက်အတ္တလန္တစ်စာချုပ်ဖွဲ့ NATO ကပုံမှန်ပူးပေါင်းဆောင်ရွက်လာအောင်တိုက်တွန်းမှာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ UN Nuclear ရေးကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြား2015ခုနှစ်ကသဘောတူညီချက်ကိုဆွန့်လွတ်ပြီး American ရဲ့ဦးဆောင်မှုမှာပူးပေါင်းဖို့လဲစာချုပ်ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့တာပါ။ဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ဗြိတိန်၊ဂျာမနီ၊ပြင်သစ်၊ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့ပဂရိအခြေအနေကိုလက်ခံကြဖို့လဲသမ္မတထရန့်ကပြောဆိုသွားပါတယ်
။အီရန်နဲ့အမေရိကန်နိုင်ငံကြားအခြေအနေတင်းမာနေချိန်မှာအမေရိကန်သမ္မတအနေနဲ့စစ်ရေးနဲ့ဖြည့်ရှင်းအပြေရှားတဲ့နှီးကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာဒီကနေ့အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့မဲခွဲမဲ့ဆုံးဖြတ်ချက်မှာအီရန်ကိုလွှတ်တော်ကစစ်မကြေညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်တပ်တွေအနေနဲ့အီရန်အပေါ်စစ်မတိုက်နိုင်အောင်တားမြစ်ထားမှာဖြစ်တဲ့အပြင်အမေရိကန်ပြည်ထောင်စုအမေရိကန်ပိုင်နက်တွေနဲ့အမေရိကန်တပ်တွေအပေါ်တိုက်ခိုက်မဲ့ရန်ကိုစစ်ရေးနီးနဲ့မဖြစ်မနေကာကွယ်ရမယ့်အခြေအနေမရောမချင်းသမ္မတထရမ့်အနေနဲ့စစ်တိုက်ဖို့အမိန့်မပေးနိုင်အောင်လို့ဒီဆုံးဖြတ်ချက်ကတားမြစ်ထားမှဖြစ်ပါတယ်။ဒီကနေ့မဲခွဲမဲ့အစီအစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထုတ်ပြန်ကြေညာချက်ထဲမှာအီရန်စစ်ဦးစီးအရာရှိချုပ်ကာစင်ဆိုလီမာနီကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်တပ်ဖြတ်မှုမလုပ်ခင်မှာလွှတ်တော်ကိုကြိုတင်အသိမပေးခဲ့တဲ့အပေါ်ထရမ့်အစိုးရကိုဝေဖန်ထားပါတယ်။အမေရိကန်တပ်တွေနဲ့တပ်တမန်တွေအတွက်အန်ဒီယေများစီတဲ့အင်အားအလွန်အမင်းသုံးရန်စတဲ့လုပ်ရက်ဖြစ်တယ်လို့ဖော်ပြပြောဆိုထားပါတယ်။နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်တင်းမာမှုတွေပြေလျော့စေမယ့်မဟာဗျူဟာကိုလွှတ်တော်နဲ့အတူအစိုးရကလက်တွဲဆောင်ရွက်ဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်။အမေရိကန်ရဲ့ကမ္ဘာကြီးမှာနောက်ထပ်စစ်ပွဲမရှိသင့်ဘူးလို့သူကဆိုပါတယ်။ဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီဥပဒေကြမ်းကိုလွတ်လွတ်ကပ်ကပ်အတည်ပြုနိုင်မှာဖြစ်ပေမဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကြရင်တော့အတည်ပြုနိုင်မလားဆိုတာမသိနိုင်သေးပါဘူး။
အီရန်နိုင်ငံတဟေရန်မြို့တော်လေယာဉ်ဝင်းကနေပြန်ထွက်ပြီးမကြာခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းခီးစဉ်တွေလေယာဉ်ဟာနောက်ပြန်လည်ဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစုံတရာနဲ့ကြုံနေရတယ်ဆိုပြီးလေယာဉ်မှုကဆက်သွယ်အကြောင်းကြားတာမရှိခဲ့တာကိုကနအုပ်စစ်ဆေးချက်မှာတွေ့ရှိတဲ့အကြောင်းအီရန်စုံစမ်းစစ်ဆေးသူတွေကပြောပါတယ်။အီရန်ရက်ဖက်လေကြောင်းဖွဲ့ရဲ့ကနအုပ်စစ်ဆေးချက်အစီရင်ခံစာမှာတော့ ယူကရိန်းနိုင်ငံကလေယောင်ပိုင်လေယာဉ်ဟာပြတ်မကျခင်မှာမီးလောင်နေတာကိုမြေပြင်ပေါ်ကလူတို့ချုံနဲ့အနီးအနားကလေယာဉ်တွေကတွေ့ရှိခဲ့ရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ယူကရိန်းနိုင်ငံ KF မြို့ကိုပြန်သတ်မဲ့လေယာဉ်မနေ့တုန်းကပြတ်ကျရာကခီးစဲ169ယောက်နဲ့လေယာဉ်ဝင်တန်း9ဦးစလုံးသေဆုံးသွားတဲ့အတွက်ဒီနေ့ကိုဝန်ထမ်းထိမ့်မှတ်သတ်မှတ်ဖို့လဲယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကကြေညာခဲ့တာပါ။ဒီဆုံးသူတွေထဲမှာတော့ယူရိုနိုင်ငံက82ယောက်၊ကနေဒါက63ယောက်အပြင်ယူကရိန်း၊ဆွီဒင်၊အာဖဂန်နစ္စတန်၊ဂျာမနီနဲ့ဗြိတိန်နိုင်ငံသားတွေလည်းပါဝင်နေအကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။ကနေဒါနိုင်ငံအော်တိုဝါမြို့ကလွှတ်တော်မှာတော့ဝန်ထမ်းချင်းအထိမ့်မှတ်အဖြစ်နိုင်ငံတော်အလံကိုတိုင်ဝဲလွှင့်ထူခဲ့ရပါ။နှစ်ပေါင်းများစွာအတွင်းတနေ့ထဲမှာလူများဆုံးတည်ကြည်ခဲ့ရတဲ့အဆိုးဆုံးဖြစ်ရတဲ့ဝန်ထမ်းတုံ့လုံးမှုရဲ့အကြောင်းလဲဝန်ကြီးချုပ်ဂျက်ဆင်ထူရိုကပြောပါတယ်။လေမော်မှာလိုက်ပါလာတဲ့ခီးစဲတွေက138ယောက်ဟာကီယက်မြို့ကနေကနေဒါနိုင်ငံတိုရွန်တိုမြို့ကိုဆက်လက်ပြန်သန်းဖို့စီစဉ်ထားပြီးအများစုကလည်းစောင်းနှင်းကာလကြောင်းအားရင်မှာအီရန်နိုင်ငံကိုခဏပြန်ကြတဲ့ကြောင်းသားတွေဖြစ်ကြောင်းလည်းကနေဒါဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။လင်းဖြစ်ကြတဲ့အကြောင်းရင်းကိုသိနေအောင်စ조사ရမှာကူညီဆောင်ရွက်သွားမယ်ဆိုပြီးတော့လည်းကနေဒါဝန်ကြီးချုပ်ကကတိပြုပြောဆိုထားပါတယ်။
ဩစတြေးလျနိုင်ငံကတောမီလောင်းနေတဲ့အရှေ့တောင်ပိုင်းဒေသတွေမှာဒီသတင်းပတ်နှောင့်မှကြရင်ပြင်းထန်တဲ့အပူချိန်နဲ့လေပြင်းတွေတိုက်မှာမို့မိဘမကင်းတဲ့နေရာတွေကနေဒေသခံတွေကိုဘေးလွတ်ရာတိမ်းရှောင်နေကြဖို့အာဏာပိုင်တွေတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကမိုးဖွဲ့ဖွဲ့ရွာပြီးတော့အပူချိန်ရောကျသွားလို့တက်တရာရခဲ့ပေမဲ့တောက်ကြနေလောက်ရောက်ရင်အပူချိန်ဟာ30ဒီဂရီဆယ်စီယပ်အထက်ပြန်ရောက်မယ်လို့ခန့်မှန်းထားပါတယ်။နိုင်ငံမှာဘယ်တော့မှမကြုံဘူးတဲ့အတိုင်းအတာနဲ့တောမီတွေလောင်ကျွမ်းနေပြီးမိကြောင့်သေဆုံးသူဟာအခုချိန်ထိ28ယောက်ရှိနေတယ်လို့အင်ဂျင်2000ထက်မနည်းဆုံးရှုံးခဲ့တယ်လို့ဝင်းကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပြောကြားခဲ့ပါတယ်။လာမယ့်2ရက်အတွင်းအပူချိန်နဲ့လေတိုက်နှုန်းခန့်မှန်းချက်တွေကြောင့်မိဘအန်ဒီရထပ်ဆိုးလာနိုင်တယ်လို့ဝင်းကြီးချုပ်ကတတိပေးပါတယ်။ New South Wales, South Australia နဲ့ Victoria ပြည်နယ်တွေမှာတောမီတွေဆက်လောင်ကျွမ်းနေတာပါ။တောမီတွေကြောင့်တောရိုင်းတရိတ်ဆန်တန်း1000ထက်မနည်းတေချေတန်ရာရခဲ့တယ်လို့ Sydney တက္ကသိုလ်ကဂေဟဗေဒပညာရှင်တွေကခန့်မှန်းထားပါတယ်။လောလောဆယ်အထိမီးနဲ့ပတ်သက်တဲ့အာမခံရော့ကျေးဒေါ်လာတန်း900ဘိုးလောက်အရောတောင်းခံထားကြတယ်လို့ဩစတြေးလျအာမခံကောင်စီကပြောပါတယ်။ဩစတြေးလျတောမီကထွက်တဲ့မီးခိုးမျိုးတွေဟာအိန္ဒိယနယူးဇီလန်နိုင်ငံသားမကဘရာဇီးလနိုင်ငံအထိပြန့်နှံ့ရောက်ရှိနေပါတယ်။တောမီတွေလောင်လေးရှိတဲ့ရာသီမရောက်ခင်ပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကဩစတြေးလျမှာတောမီတွေဆလောင်နေတာဖြစ်ပြီးတော့အခုလိုထိမနိုင်သိမရတောမီတွေလောင်နေရတာဟာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ကြောက်ကြောင့်ဖြစ်တဲ့ဆိုတာအတန်တရားဖြစ်เสียမှရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင
် VOE American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
View American အတန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မကြာခင်မြန်မာနိုင်ငံကိုအလဲပတ်လာမယ်လို့သတင်းတွေထွက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့မျှော်လင့်ထားတဲ့အကြောင်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်းမြင့်ကနေပြည်တော်မှာသတင်းထုတ်တွေကိုပြောဆိုလိုက်ပါတယ
်ဟိုဒီနေ့မြန်မာနိုင်ငံကြီးကြီးကြီးမှုရှိတဲ့အခါကျတော့လုပ်ငန်းတွေအပြန်အလှန်လုပ်တော့ကွန်ပျူတာနဲ့ရင်းနှီးမြှင့်စာချုပ်တွေကတော့အစင်သာထိုးကြမှာပေါ့လေလူကြီးကြတဲ့အခါကျတော့
ရှိတဲ့ရင်ပတ်တောက်ကြနဲ့စနေနေ့ဒီမှာမြန်မာနိုင်ငံကိုလာမယ့်အကြောင်းသတင်းတွေထွက်နေပေမဲ့နှစ်နိုင်ငံတာဝန်ရှိသူတွေဘက်ကတော့အသေးစိတ်တွေကိုထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။သတင်းတွေထွက်နေတဲ့အတိုင်းသာမှန်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတဖြစ်2013ခုနှစ်မှာတာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအခြေမြန်မာနိုင်ငံကိုတရုတ်သမ္မတလာရောက်မဲ့ခီးစဉ်ဖြစ်နေထူးခြားလိမ့်မယ်လို့လည်းအကြေခတ်တွေကမျှော်လင့်နေကြတာပါ။ခုခီးစဉ်တွင်နှစ်နိုင်ငံနယ်စပ်ဒေသကလက်နက်ကင်ပြပခတ်တွေပါဝင်မြန်မာနိုင်ငံရဲ့ညီညွတ်ရေးလုပ်ငန်းစဉ်တရုတ်နိုင်ငံကကောင်းတဲ့ပေါ်ဖို့ကျူးပန်းနေတဲ့ကမ္ဘာလန်းစီမံကိန်းရပ်ဆိုင်ထားတဲ့မြစ်ဆုံရေရလက်ဆက်စီမံကိန်းပါဝင်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တာတွေကိုဆွေးနွေးကောင်းဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ရှီချင်းပြေဟာတရုတ်နိုင်ငံရဲ့ဒုသမ္မတတာဝန်ယူထားစဉ်2009ခုနှစ်တုန်းကလည်းတရုတ်မြန်မာဆက်ဆံရေးနှစ်90ပြည့်အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့မှုပါတယ်။
တရုတ်နိုင်ငံလူခွင့်ရေးအချိုးဖောက်မှုတွေကြောင့်တရုတ်ပေါ်တန်ခတ်အရေးယူဖို့အမေရိကန်လွှတ်တော်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။တရုတ်လူ့ခွင့်ရေးဆိုင်ရာလွှတ်တော်အမှုဆောင်ကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအမေရိကန်တာဝန်ရှိသူတွေအနေနဲ့ကုန်သွယ်ရေးကိစ္စအပါအဝင်တရုတ်အစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာလူ့ခွင့်ရေးစိုးရိမ်မှုတွေကိုထက်တွက်ဖို့လဲတောင်းဆိုထားပါတယ်။ အစီရင်ခံစာအတွက်လေ့လာတဲ့2018ဩဂတ်စ်ကနေ2019ဩဂတ်စ်လအထိတရုတ်နိုင်ငံရဲ့လူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးမှုအခြေအနေတွေပိုဆိုးလာတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဘာသာရေးလူနည်းစုတွေ၊အလုံသမားအရေးဆောင်ရွက်နေသူတွေ၊တည်နှသမားတွေအပေါ်နှိမ်နှင်းတဲ့အကြောင်းအသေးစိတ်အပြင်ရှင်ကျန်းဒေသကလူနည်းစုဝိကမွတ်စလင်တွေအပေါ်ဖိနှိပ်တဲ့လူရက်တွေကိုလည်းအစီရင်ခံစာထဲမှာကြည်ကြဲပြန့်ပြန့်ဖော်ပြထားပါတယ်။ဝိကာရီပေါ်တရုတ်အာဏာပိုင်တွေရဲ့လုပ်ရက်ဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ပြစ်မှုမြောက်နိုင်တယ်လို့အစိုးရခန်းစားကပြောပါတယ်။တရုတ်နယ်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းနေတဲ့အမေရိကန်တာဝန်ရှိသူတွေအပါအဝင်အမေရိကန်အစိုးရအနေနဲ့တရုတ်နဲ့ဆွေးနွေးတဲ့အခါမှာသတင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရုတ်အမေရိကန်အကျိုးစီးပွားနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုပါဒီဇိုင်းမမတ်ထည့်သွင်းဆွေးနွေးတဲ့လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့လွှတ်တော်အစိုးရခန်းစားထဲမှာတိုက်တွန်းထားပါတယ်။ဒီအစိုးရခန်းစားဟာမျှတမှုမရှိသလိုယုံကြည်လက်ခံနိုင်စရာအကြောင်းလည်းမရှိဘူးလို့တရုတ်အစိုးရဘက်ကတော့တုံ့ပြန်ပါတယ်။အမေရိကန်အနေနဲ့ကိုယ့်လူခွင့်ရေးအခြေအနေကိုပြန်သုံးသပ်တင်ကြောင်းနဲ့တရုတ်ကိုမဟုတ်မမှန်ဆွတ်ဆွဲနေတာတွေကိုရပ်ပါလို့တရုတ်နိုင်ငံသားဌာနပြောခွင့်ရကန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားပထမဆင့်ကုန်သွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့အတွက်တရုတ်နိုင်ငံရဲ့စီးပွားရေးဆိုင်ရာအကြီးအကဲလူဝေးရှေ့သတင်းပတ်တဲ့အမေရိကန်ပြည်သူကိုသွားမယ်ကြောင်းတရုတ်ဆိုရကဒီကနေ့ပဲပြောလိုက်ပါတယ်။တူညီချက်လက်ဖြစ်တဲ့လူဝေးအနေနဲ့နှစ်နိုင်ငံကြားကကုန်သွယ်ရေးပြဿနာတွေကိုဆင်းနေမှာဖြစ်ပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ်အခမ်းအနားကိုလည်းတက်ရောက်ဖွယ်ရှိတဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပထမဆုံးချေတရုတ်ဝင်ကြေညာလိုက်တာပါ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကပထမဆင့်သဘောတူညီချက်ရရှိတဲ့ကြောင်းကြေညာခဲ့ပြီးနောက်မှာပဲအမေရိကန်ဘက်ကတရုတ်သွင်းကုန်တွေပေါ်ခွန်တူကောင်မဲ့အစီအစဉ်တွေကိုရွှေ့ဆိုင်းခဲ့တာလည်းဖြစ်ပါတယ်
။ဂျပန်ကားကုမ္ပဏီနစ်ဆန်ဥက္ကဋ္ဌဟောင်းကာလော့စ်ဂေါန်ကသူ့အနေနဲ့ဂျပန်နိုင်ငံကနေထွက်ခွာခဲ့တာဟာဂျပန်နိုင်ငံရဲ့တရားစီရင်စနစ်မျှတမှုမရှိတာကြောင့်လို့ပြောခဲ့တာနဲ့ပတ်သက်လို့ဂျပန်တရားရေးဝန်ကြီးကဒီကနေ့ပြန်လည်တုံ့ပြန်ပါတယ်။ငွေကြေးဆိုင်ရာအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့တရားရင်ဆိုင်နေရချိန်မှာဂျပန်နိုင်ငံကနေထွက်ပြေးလာခဲ့သူမစ္စတာဂေါန်ကဂျပန်တရားရေးစနစ်ကိုဝေဖန်ခဲ့တာကြောင့်တရားရေးဝန်ကြီးမာဆာကိုမိုရီကဒီကနေ့အထူးသတင်းစာရှင်းလင်းပွဲပြီးတော့လုတ်ပြီးတုံ့ပြန်ပါတယ်ဂုံဟာတရားဂျပန်တရားရေးစနစ်ကိုအမျိုးမျိုးဝေဖန်ပေမဲ့သူ့ရဲ့ဆွဆွဲချက်တွေကအခြေမြစ်မရှိဘူးလို့တရားရေးဝန်ကြီးမိုရီကပြောပါတယ်ဂုံရဲ့ဝေဖန်မှုတွေကြောင့်ကမ္ဘာတဝန်းမှာဂျပန်နိုင်ငံရဲ့တရားရေးစနစ်အပေါ်အမြင်မှားမှဆိုတဲ့အတွက်အခုလိုအထူးတလဲသတင်းစာရှင်းလင်းပွဲလုပ်ရတာဖြစ်ကြောင်းလည်းတရားရေးဝန်ကြီးကပြောသွားပါတယ်လက်ဘနွန်နိုင်ငံဘေရုတ်မြို့တော်ကိုတိမ်းရှောင်သွားတဲ့ဂုံကဂျပန်ဆိုရတာဝန်ရှိသူတွေနဲ့နစ်ဆန်ကုမ္ပဏီပေါင်းပြီးတော့သူတာဝန်ကနေဖယ်ရှားခံခဲ့ရတာဖြစ်ကြောင်းသူ့ရဲ့အမှုကိုကင်တွေရမှာလဲမျှတမှုမရှိကြောင်းပြောဆိုထားပါတယ်။နစ်ဆန်ကားလုပ်ငန်းဝင်ငွေကျဆင်းလာတာဟာ2018နိုဝင်ဘာလမှာသူ့ကိုတမင်အကွက်စင်ဖမ်းဆီးခဲ့တာလို့ဂုံးကဆွဆွဲပေမဲ့ဂျပန်အစိုးရရှေ့တွေကတော့ဒါဟာမမှန်ဘူးလို့ပြောပါတယ်ရှင
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေထဲမှာတော့အရင်ဆုံးတရုတ်သမ္မတရဲ့မြန်မာပြည်ခရီးစဉ်အကြောင်းနဲ့စပါမယ်။တရုတ်သမ္မတရှီကျင်းပင်ဟာဒီလ18ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့အတည်ပြုပါတယ်။တရုတ်သမ္မတခရီးစဉ်မှာစီးပွားရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့တဲ့တင်ဟာပြီးခဲ့တဲ့ရက်အတော်ကြာတည်းကထွက်ပေါ်နေတာဖြစ်ပြီးဒီကနေ့မှမှအစိုးရတာဝန်ရှိသူတဦးကအတည်ပြုပြောကြားလိုက်တာပါတရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာတန်းမြင့်ကအခုလိုအတည်ပြုပြောကြားပါတယ
်တရုတ်သမ္မတကြီးနဲ့အဖွဲ့ဒါမြန်မာဘုရောက်မယ်ပေါ့သူကြီးတွေရောက်ရင်တော့အပြန်လာနားလည်မဲ့စာချုပ်ကတော့ထိုးကြတာပေါ့လေသူကြီးညာပါလိမ့်မယ်ဆိုတော့ဒီဒီစီဝိုင်းအပြန်လာပူပေါင်းဆောင်ရလည်းမှုဒါကတော့ဟိုဒီနေ့မြန်မာလည်းကြီးကြီးကြီးမှုရှိတဲ့ခါကျတော့လုပ်ငန်းနဲ့အပြန်လာလုပ်တော့အကွန်ပျူတာနဲ့ရင်းနှီးမြှောက်ပြုတွေကတော့အရှင်သာထိုးကြမှာပေါ့လေဒီကြီးကြတဲ့ခါကျတော့အားလုံးကတော့ကောင်းတဲ့အရာတွေပါပဲနေဒီဥပ္ပကအင်္ဂါတို့ကုန်စည်တွေဝယ်တဲ့မှာသူ့ရဲ့ဒီဒီအထွေထွေဒီဒီစံတမတိယဒါပြချော့တာရှိပါတယ်ဒါကတော့ကုန်တယ်ကြီးကတော့ကျိုးတက်လာမယ်အလားလာရှိပါတ
ယ်ကျုပ်သမရနဲ့အဖွဲ့ဟာဘယ်နေ့ဘယ်ရက်မှာရောက်ရှိမယ်ဆိုတာထုတ်ဖော်မပြောဆိုပေမဲ့ဒီလ18ရက်နေ့မှာလာရောက်ပြီးတညာအိတ်ခီးစင်တာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမမောင်ဆိုတော့တရုတ်သမ္မတခီးစင်ဟာ One Road One Belt ကခေတ္တပိုလာမစီမံကိန်းအပါအဝင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းတုံးသက်ပြောဆိုပါတယ်
ကျွန်တော်တို့ရေဦးရပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရဲ့တောင်ဘက်နဲ့တရုတ်ပြည်ရဲ့အနောက်ပိုင်းပြည်နယ်တွေအတွက်ပင်လယ်ထွက်ပေါက်တွေဗမာပြည်သူတို့ရထားတယ်သူတို့တကအခု OBOR တို့ဘာတို့ညာတို့သူတို့ဒီနည်းမျိုးစုံသုံးပြီးပြောတာပေါ့နော်ဒါဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်နဲ့ပတ်သက်ပြီးတော့သူတို့ရယူဖို့ကြိုးစားနေတာပါပဲကျွန်တော်တို့ကဘာအကျိုးရှိအောင်လုပ်နိုင်မလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အစိုးရကောင်းဆောင်ပိုင်းနဲ့ဆိုင်လိမ့်မယ်လို့ထင်ပါတယ်
သမ္မတရှီကျင်းပင်ရဲ့မြန်မာပြည်ခီးစဉ်အတွင်းမှာကြောက်ဖြူအထူးစီးပွားရေးစုံလို့စီးပွားရေးစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖွယ်ရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ပထမတစ်ခုကတော့ကြောက်ဖြူ SCS နဲ့ပတ်သက်လို့ဒုတိယဆင့်စာချုပ်လက်မှတ်ရေးထိုးနိုင်ဖွယ်ရှိတယ်လို့သုံးသပ်ရပါတယ်ဒုတိယတစ်ခုအနေနဲ့ကတော့နေဆက်စီးပွားရေးကုန်သွယ်ရေးစုံတွေပေါ့ခံလိုက်ပြီးလွဲကျဲမူဆဲရှင်းရွှေရွာစတဲ့နေဆက်စီးပွားရေးကုန်သွယ်ရေးစုံတွေနဲ့ပတ်သက်တဲ့ဒီဝါသောတင်ကျက်လက်မှတ်ထိုးဖွယ်ရှိတယ်လို့သုံးသပ်ယူဆရပါတယ
်။အချို့တရုတ်မြန်မာဆက်ဆံရေးကိုလေးလာသုံးသပ်သူတွေကတော့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတိုးမြင့်ဆောင်ရွက်ဖို့တဲ့မြန်မာနိုင်ငံဟာ ICJ လို့နိုင်ငံတကာရဲ့ PR တွေရင်ဆိုင်နေရချိန်မှာလာရောက်အားပေးတဲ့သဘောဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာ2009ခုနှစ်ဒုသမ္မတတာဝန်ထမ်းဆောင်စဉ်ကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ဘူးပြီးမြစ်ဆုံစီမံကိန်းကိုအဓိကလက်မှတ်ရေးထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်။မကြာမီလာရောက်မဲ့ခီးစဉ်ဟာတရုတ်သမ္မတတဦးအနေနဲ့နှစ်ပေါင်း20အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ
်။သရရှင်များရှင်တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနေ့တခြားဩစာအရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွဲနိုင်ကြပါရစေရှင်။အခုတနိုင်ငံလုံးအပြစ်ရရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘက်ကိုအလှည့်ပေးကြပါတယ်။ဇန်နဝါရီလ၈ရက်နေ့ကကျင်းပခဲ့တဲ့တနိုင်ငံလုံးအပြစ်ရစဲရေးသဘောတူစာချုပ်အကောင့်ထဲဖော်ရေးညှိနှိုင်းအစည်းအဝေး GICM အဖွဲ့မှင်ကမှ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လိုအပ်ရင်တဖွဲ့ချင်းတီးခြားစီဆွေးနွေးနိုင်ဖို့တကားဖွင့်ထားတဲ့အကြောင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ရက်အတိအကျမသိရသေးပေမဲ့လက်ရှိအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေစေမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တဖွဲ့ချင်းဆွေးနွေးမှာမဟုတ်သလိုတပ်ပေါင်းစုနဲ့သာဆွေးနွေးလိုကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မြောက်ပိုင်းညောင်မှာမိတ်သုံးဖွဲ့မှာပါဝင်တဲ့အပြစ်မရသေးတဲ့တိုင်းရင်သားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစိုးရနဲ့တဖွဲ့ချင်းဆွေးနွေးဖို့အစီအစဉ်မရှိဘူးလို့ရခိုင်လက်နက်ကိုင် AA ဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။အရင်လေကျွန်တော်တို့ဒီမြောက်ပိုင်းမှာမိတ်နေနဲ့ကျွန်တော်တို့ထုတ်ပြန်တာထုတ်ပြန်ချက်ရှိရကြ။အဲကျွန်တော်တို့မြောက်ပိုင်းမှာမိတ်နေနဲ့ကတော့ဒါတဖွဲ့ချင်းမဆွေးနွေးဘူးတပ်ပေါင်းစုနေနဲ့ဆွေးနွေးမယ်ဆိုတဲ့ဥစ္စာတွေကကျွန်တော်တို့ထုတ်ပြန်တာရှိတယ်။ဘုရားရှင်ကြီးလည်းအဲ့ဒီလူတိုင်းကိုဆက်လက်ပြီးတော့ဒါရပ်
GICM ဖွင့်မိတ်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေလိုအပ်ရင်တဖွဲ့ချင်းတီးခြားဆွေးနွေးနိုင်ဖို့အစိုးရအနေနဲ့တကားဖွင့်ထားတယ်လို့ပြောကြားသွားခဲ့တာနဲ့ပတ်သက်ပြီး AA ကလက်မခံတယ်လို့မြောက်ပိုင်းညင်တော်မှာမိတ်နောက်တစ်ခုဖြစ်တဲ့တမ်းမလောင်တပ်ဖွဲ့ TNL ကလည်းတပ်ပေါင်းစုနဲ့တာဆွေးနွေးသွားမယ်လို့ TNL ပြန်ကြားရေးတာဝန်ခံပူမှုတိုင်ကျော်ကဆိုပါတယ
်ဒီလိုဆွေးနွေးဖို့တော့ဒါကလည်းဒီကနေ့ရတိချက်ရှိပါတယ်ပြည်ခိုင်ရစေဖို့တော့ကျွန်တော်ဒီပေးပါနော်ကျွန်တော်ဖော်လီဖွဲ့နဲ့ကျွန်တော်တောက်လျှောက်ဒီဒီဆိုဖီလီမူတွေပြုလုပ်နေတယ်။ဖားကြရလဲကျွန်တော်ဒီပြည်တော်စုအင်ဂျင်နီစုမီဖွဲ့ဆက်တာကျွန်တော် FNCC ဖွဲ့လက်ရှိတယ်။ကျွန်တော်အဲ့ရတိချက်ကအခုထိကြည့်တဲ့အဲ့ဒါမှရှိပါသေးတယ်။ဒီစုမီဖို့တကယ်တကယ်ဖြစ်ချင်နေတဲ့တော့ဘယ်ဖွဲ့ဘယ်နည်းဘယ်ပုံစံနဲ့ဒီချေနေတဲ့အားလုံးပါဝင်ဖို့တဲ့အားလုံးကိုသိခေါ်စုမီထားလို့ရှိရင်လည်းပြီးရှိရမယ်နော်။
ကချင်လူလိုက်ရေးဖွဲ့ KNU ပြောရေးဆိုခွင့်ရှိသူသူ့ဘူမူကြီးနော်ဘူးကတော့ခရီးလို့နေလို့ပို့ဟူရဲ့ဆုံးဖြတ်ချက်ကိုမသိရှိသေးဘူးလို့ပြောပါတယ် NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့လက်ရှိမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့တမ်းမလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MNDA တို့ဟာမြန်မာစစ်တပ်နဲ့စစ်ရေးသင်းမာနေဆဲဖြစ်ပြီး KNU ကချင်လူလိုက်ရေးဖွဲ့ကတော့မြန်မာစစ်တပ်နဲ့ရံပန်ရံခါတိုက်ပွဲဖြစ်ပွားနေတာပါဒါပြင်သောအောင်ဆန်းစုကြည်ကနေလက်နက်ကန်ပြိပခတွေများလာတာနဲ့ပတ်သက်လို့ရေရှည်မှာပေးဆက်ရတာဟာတိုင်းရင်းသားတွေနဲ့တိုင်းရင်းသားဒေသတွေမှာပဲဖြစ်တယ်ဆိုတာကိုသိလာမှာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒီတိုက်ပွဲတွေကြောင့်အပြည့်မဲ့ပြည်သူတွေဒုက္ခတဲ့စခန်းမှာဆင်းဆင်းရဲရဲနေထိုင်ကြရကြောင်းနဲ့လက်နက်ကန်ပြီးအာတာချက်ယူတာမျိုးဟာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းထက်သွင်းပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ပေါ်လက်မခံဘူးလို့ရခိုင်လက်နက်ကန်အဖွဲ့ပြောခွေရခိုင်တုခကပြောပါတယ်
ကျွန်တော်တို့ကကြတဲ့ဒါဟိုလက်ခံနေကြရမယ်ရှိရှိကြပါဒါကြောင့်လို့ဆိုလို့ရှိရင်တော့ရခိုင်မှာနေပြီးတော့ဒီနှစ်ပေါင်း80လုံးလုံးဘာတုတ်ကိုမှတီတီမမရှိသေးတာမရှိဘူးဒါပေမဲ့လို့ရခိုင်ဒေသဟာနေပြီးတော့မြန်မာပြည်မှာဒုတိယအစိုးရဆုံးဟိုရှင်းပြရရခိုင်ပေါ့ကြတော့ဒါတော့ရိုးစုခဲ့တယ်လို့နော်တိုက်ပွဲမရှိတဲ့အကြောင်းမို့လို့ဆွမ်းတာတွေဆိုတဲ့ဥစ္စာတော့ကျွန်တော်တို့လည်းဒါမှမတွေ့ရဘူးဗျဒီကနေ့မိမဲ့အသေးသေးချင်းရှင်လို့ဆိုလို့ရှိရင်လက်ရှိရှိနေတဲ့ဓမ္မလက်နက်ကန်တပ်ဖွဲ့ကိုနော်ဘယ်လိုသိစေကြမလဲဆိုတဲ့ဥစ္စာကဒါအဓိကကျတဲ့ကိစ္စရှိတယ်။ဓမ္မပြည်နိုင်ငံရေးမှာနော်ဘေးတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းကမှတကယ်ပြည်တော်စုကိုငြင်းပယ်တာမရှိဘူး။အခုလက်ရှိရှိနေတဲ့ဒီဓမ္မစစ်တပ်ကနေပြီးတော့ဒီတိုင်းရင်းသားဒေသတွေမှာပြည်တော်စုစီစဉ်နေတဲ့ပြဿနာဖြစ်တယ်။ဒီနေရာမှာတခုမေးစရာရှိတာကအဲ့ဒီအချက်တွေကိုဒေါ်စုအနေနဲ့တကယ်တော့အကောင့်ဖြေဖို့ဖို့အတွက်သူ့မှာအာဏာရှိရလားလောက်ပိုင်ခွင့်ရှိရလားသူတကယ်လုံးတော်ရလားဆိုတဲ့ဥစ္စာလေးဒါတကယ်တော့နေတာမေးခွန်းထုတ်စရာရှိတယ
်ငင်းချမ်းရေးဆွေးနွေးဖို့အတွက်ဒီလိုဖိတ်ခေါ်နေတာနဲ့မပြီးပဲတိုင်းသားဒေသတွေမှာတပ်မတော်ကနေထိုးစစ်ကိုရပ်တန့်ဖို့လိုအပ်တယ်လို့လည်းခိုင်တုခကပြောပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစေးရေးသဘောတူစာချုပ် NCA ကိုဓမ္မရဟောင်းဦးသိန်းစိန်ဆိုရလက်ထက်မှာတိုင်းသားလက်နက်ကန်ဖွဲ့ရှစ်ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အခုတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာတိုင်းသားလက်နက်ကန်ဖွဲ့နှစ်ဖွဲ့တန်းနောက်ထပ်လက်မှတ်ရေးထိုးနိုင်ခဲ့တာပါဒီလကုံပိုင်းမှာအပြေးမရနိုင်သေးတဲ့လက်နက်ကန်ဖွဲ့တွေနဲ့တွေ့ဆုံသွားမယ်လို့သတင်းတွေပေါ်ထွက်နေပေမဲ့မြောက်ပိုင်းမှာမိဖွဲ့တွေအနေနဲ့ကသဘောချင်းတွေ့ဆုံဆွေးနွေးမှာကိုလက်မခံတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကိုရင်ပြပြသွားတာပါရှင် VO ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနှာစင်နေကြတာပါအခုထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံသားတွေရဲ့အသေးစားကိုပိုင်လုပ်ငန်းတွေအတွက်အရေးယူကန်တွေဆောင်ရွက်နေတဲ့အကြောင်းကိုပြောပြပါမယ်ထိုင်းနိုင်ငံသားတွေရဲ့အသေးစားကိုပိုင်လုပ်ငန်းတွေကိုလုပ်နေတဲ့ဘယ်နိုင်ငံသားကိုမဆိုအရေးယူနိုင်တဲ့ဥပဒေအရဂျန်နရယ်လ၈ရက်ကစပြီးတော့ဘန်ကောက်မြို့နယ်တချို့ခရိုင်ဒေသတွေမှာစတင်စစ်ဆေးဖမ်းဆီးနေပါတယ်ကိုပိုင်အိမ်ဆိုင်ဖွင့်တာလို့သပင်းညှက်တာလို့လုပ်ငန်းမျိုးတွေကိုလုပ်တဲ့ဘသူကိုမဆိုထိုင်းဘတ်ငွေထောင်ကနန်းကနေ5000အထိဒဏ်ငွေနဲ့ပြည်နှင်တန်ပေးတဲ့အထိအရေးယူနိုင်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံထဲမှာအလုတ်ကင်နေရာချထားရေးအလုတ်သမားရေးရာဌာနလူဝင်မှုကြီးကြပ်ရေးဌာနလဝကနဲ့ထိုင်းအမျိုးသားရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီး2020ခုနှစ်ဇန်နဝါရီလ10ရက်နေ့ကနေစတင်ပြီးနိုင်ငံသားတွေလုတ်ကင်ဖို့ခွင့်ပြုမထားတဲ့အလုတ်ကင်မျိုးလုပ်နေသူရှိမရှိနေမြေလိုက်စစ်ဆေးဖော်ထုတ်မှုတွေတိုးပြီးလှုပ်ဆောင်လာတာပါအခုလိုမျိုးစစ်ဆေးမှုတွေကိုအထူးသဖြင့်မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားအလုတ်သမားအများစုနေထိုင်နေတဲ့ဘန်ကောက်ပထုံးဌာနီနွန်ထပူရီခရိုင်နေမှာစတင်လှုပ်ဆောင်ပြီးဖမ်းဆီးနေကြောင်းနဲ့ဒါကိုတနိုင်ငံလုံးအတိုင်းအတာနဲ့ဖိဖိစီစီလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးထိုင်းလုတ်သမားနေရာချက်ထားရေးဌာနဒါရိုက်တာစုချပွန်ချိုင်းဝီစခွန်ကဇန်နဝါရီလ10ရက်နေ့မှာသတင်းတောက်တီကိုပြောဆိုခဲ့တာဖြစ်ပါတယ်ရှိပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ်
။နိုင်ငံသားရှိပြောင်းလို့သမားတွေအလုပ်လုပ်ခွင့်မပြုတဲ့လုပ်ငန်းအမျိုးသားတွေတတ်မှတ်ထားတာတော့ငိုလျော့ရှိနေပါဘောနော်။အဲအဓိကတော့ဘယ်လိုဟာမျိုးလဲဆိုတော့ကိုယ်ပိုင်စီးပွားရေးကိုလုပ်ခွင့်မပြုတာခင်ဗျ။ဟာဥမာကျွန်တော်ဈေးဆိုင်တွေဖွင့်မယ်ဈေးတွေရောင်းမယ်တို့နောက်ကစံတလုပ်ငန်းပေါ့ဒီပင်ကွက်ကိုညှပ်မယ်တို့ဆိုအဲကျွန်တော်လုပ်သားရမှာလေအဲ့ဒီငွေချင်းတောင်းတအပြန်လန်ဒီပင်ညှပ်ပေးရင်တော့ဖန်ခံရတယ်ခဏခဏကွာတော့သူကဟိုလောက်ခွင့်ပြုမပြုထားတဲ့အလုပ်ဒီဖြစ်နေကြသူကဒီကတော့အယောင်းဝယ်ပါပဲကျွန်တော်လူမျိုးတွေအယောင်းဝယ်လေတော့လုပ်မရတယ်ခမင်းဆိုင်လေးတွေဖွင့်ထားတာတို့နောက်ကမြန်မာပြည်ကနေကိုမိတ်ဆွေနဲ့ခေါ်လာမြန်မာပစ္စည်းတွေမြန်မာအမျိုးသမီးဆိုအမျိုးသမီးဝန်ဆက်တွေအထက်ကရောင်းစားတာမျိုးတို့ဒါမျိုးတွေကိုသူကအဓိကဖန်တာဟိုကျွန်တော်ရိုတီတွန်းလေးနဲ့လိုက်ရောင်းတာတို့နောက်တချို့ညမှာဆိုလည်းဒီအသည့်အသည့်နှံတွေလိုက်ပြီးရောင်းတာတို့ဟင်းသီးဟင်းသီးတွေရောင်းတာတို့နောက်မြန်မာအစားတောက်တွေရောင်းတာတို့နောက်မြန်မာဝတ်ထည်တွေရောင်းတာတို့ဒါတွေကနေရာတိုင်းမှာမြန်မာများတဲ့နေရာတွေမှာအလုံးရှိနေကြတယ်
။ဒ ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေအနေနဲ့ခွင့်ပြုထားတဲ့အလုပ်ကိုင်တွေကလွဲရင်ထိုင်းလူမျိုးတွေလုပ်ကိုင်နေကြတဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းမျိုးတွေကိုလုပ်ကိုင်မယ်ဆိုရင်ဒဏ်ငွေဘတ်ငွေ9000ကနေဘတ်ငွေ5000အထိငွေဒဏ်ကျခံရမယ့်အပြင်ပြီးနေတဲ့မှာအပေးခံရမယ့်ဥပဒေကိုထိုင်းအစိုးရကထုတ်ပြန်ထားတာပါအခုလိုမျိုးအမိန့်ထုတ်ပြန်ထားပြီးမဲ့နိုင်ငံခြားသားလူသမားတွေဟာဥပဒေကိုမလိုက်နာပဲလှုပ်ဆောင်နေကြတာမျိုးတွေကိုတွေ့ရတဲ့အတွက်အခုလိုမျိုးဖိဖိစီစီလှုပ်ဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်တွေကပြောဆိုပါတယ်အခုလိုမျိုးဥပဒေထုတ်ပြန်ထားပြီးမဲ့နိုင်ငံခြားသားလူသမားတွေဟာဥပဒေကိုမလိုက်နာပဲလှုပ်ဆောင်နေကြတာမျိုးတွေတွေ့ရတဲ့အတွက်အခုလိုဖိဖိစီစီလှုပ်ဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်တွေကပြောဆိုပါတယ်ဦးအောင်ကျော်ကတော့ထိုင်းနိုင်ငံသားတွေအတွက်အလုပ်ကိုင်အခွင့်အလမ်းတွေရော့သွားမှဆိုတဲ့အတွက်အခုလိုမျိုးလုပ်တာဖြစ်တယ်လို့လည်းပြောပြပါဗျ
။သူတို့လည်းသူတို့နိုင်ငံသူတို့လူမျိုးတွေအတွက်သူတို့ဟိုကာဘာလုပ်ပြီးမှသူကဥပဒေကိုရေးဆွဲထားတာဖြစ်တယ်။အဲ့တော့ရွှေပြောင်းလို့တမားတို့ဒီလို့ဒီလို့တွေမလုပ်နဲ့ဆိုတာသူတို့လူမျိုးတွေလုပ်တဲ့အလုပ်တွေရော့ပါသွားမှဆိုလို့သူကအဲ့ဒါကိုဟန်တားထားတဲ့သဘောပါ
။ထိုင်းနိုင်ငံထဲမှာမြန်မာလူသမားတရားဝင်ရောတရားမဝင်ပါသုံးသပ်တဲ့မနဲ့အလုပ်လုပ်ကြနေကြတာဖြစ်ပြီးဒီလိုထိုင်းဆိုရသတ်မှတ်ထားတဲ့နိုင်ငံခြားသားမလုပ်ရအလုပ်မျိုးတွေကိုလုပ်ကြနေကြသူတွေထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ဒါပေမဲ့အဖမ်းခံရသူဘယ်နှယောက်ရှိနေပြီလဲဆိုတာကိုတော့ထိုင်းရနာပိုင်းနေဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
မအေးအေးမှာပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ်ညပိုင်းစီစဉ်တွေမှာတော့မြမရေးတုံသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာစားတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
အမေရိကန်တပ်ဖွဲ့တွေခြေစက်ထားတဲ့အီရန်နိုင်ငံကစစ်ကန်တစ်ခုကိုအီရန်နိုင်ငံကပက်ထင်းတဲ့မစ်ဆိုင်းတုံးတရားစင်ညုံနဲ့ပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့သမ္မတတော်နဲ့ထရန့်နိုင်ငံကမင်းငွန်ပြောရမှာအီရန်ဘက်ကအလျှော့ပေးသွားပုံရတဲ့အကြောင်းပြောဆိုလိုက်ပါတယ်။ကြိုတင်ပြင်ဆင်မှုတွေသတိပေးစနစ်တွေကြောင့်အမေရိကန်နဲ့အီရန်တပ်ဖွဲ့တွေအသေးပြောင်းမရှိခဲ့ကြောင်းနဲ့ထိခိုက်ပျက်စီးမှုနည်းပါးကြောင်းလည်းပြောဆိုခဲ့တာပါ။ယူအန်နဲ့အမေရိကန်နိုင်ငံကြားအခြေအနေတင်းမာနေချိန်မှာပဲသမ္မတထရန့်အနေနဲ့စီးရင်းနှီးနဲ့ဖြေရှင်းတဲ့ဖြေရှာနည်းကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာဒီကနေ့အတည်ပြုမယ်လို့ခန့်မှန်းရပါတယ်ဒီကနေ့မဲခွဲဆုံးဖြတ်မဲ့ဆုံးဖြတ်ချက်ထဲမှာတော့ယူအန်ကိုလွှတ်တော်ကစစ်ပင်ညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်တပ်တွေအနေနဲ့စစ်မတိုက်နိုင်အောင်တားမြစ်ဖို့လည်းရည်ရွယ်ထားတာပါယူအန်နိုင်ငံတရားမျိုးတော်လေရင်ဝင်းကနေပြန်တက်ပြီးမကြခင်မှာပဲပြတ်ကျော်သွားတဲ့ယူကရိန်းခီးတဲ့ရင်လေရာနောက်ပြန်လှည့်ဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစုံတရာနဲ့ကြုံနေရတယ်ဆိုပြီးလေရင်မှုကဆက်သွယ်အကြောင်းကြားတာမျိုးမရှိခဲ့တာကိုကနဦးစစ်ဆေးခြင်းမှာတွေ့ရှိတဲ့အကြောင်းယူအန်စုံစမ်းစစ်ဆေးသူတွေကပြောပါရယ်ယူအန်ရပ်ဖက်လေကြောင်းဖွဲ့ရဲ့ကနဦးစစ်ဆေးချက်အစီရင်ခံစာမှာတော့ယူကရိန်းနိုင်ငံကလေကြောင်းပိုင်လေရင်ဟာပြတ်မကျခင်မှာမီးလောင်နေတာကိုမြေပြင်ပေါ်ကလူတချို့နဲ့အနီးအနားလေရင်တွေတွေ့တဲ့အကြောင်းလည်းဖော်ပြထားပါရယ်မကြခင်မြန်မာနိုင်ငံကိုလည်းပတ်လာမယ်လို့သတင်းတွေထွက်နေတဲ့တရုတ်သမ္မတရှီချင်းပင်ရဲ့ခီးစဉ်တွင်နိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာသမ်းမြင့်ကနေပြည်တော်မှာသတင်းတောက်တွေကိုပြောလိုက်ပါတယ်။ရှီသတင်းပတ်တောက်ချာနဲ့စင်နေတွေမှာမြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပေမဲ့နိုင်ငံတာဝန်ရှိသူတွေဘက်ကတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။
ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPGIN Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington.